မြန်မာထိပ်တန်းစည်းဝါးရေးလုပ်ငန်းရှင်ကြီးတွေကရခိုင်ပြည်နယ်ကဒုက္ခသည်တွေပြန်လည်နေရာချတာရေးနဲ့လမ်းပန်းဆက်သွယ်ရေးအဆောက်အအုံပြန်လည်တည်ဆောက်ရေးတွေမှာရန်ပုံငွေနဲ့အရင်မြစ်တွေဝိုင်းပြီးတော့ကူးပေးနေကြပါပြီ။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ UEHRD ခေါ်ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်းအနေနဲ့လူတွေတိမ့်နဲ့ချီထွက်ပြေးသွားခဲ့တဲ့ဒီဒေသအတွက်ပုဂ္ဂလိကရန်ပုံငွေဝိုင်းထည့်ပေးကြဖို့နှိုးဆော်ပြီးမှအခုလိုဖြစ်လာတာပါဒီအကြောင်း VOA သတင်းတောက်ဘန်ဒူနတ်ပေးပို့ထားတဲ့သတင်းလွှာကိုကိုဝင်းမင်းကပြောပြပါမယ်ရှင
်မနစ်ဩဂတ်စ်လအတွင်းရိုဂျာစစ်သွေးချွာတွေကရခိုင်မြောက်ပိုင်းရဲစခန်းတွေကိုတိုက်ခိုက်မှုတွေလုပ်ခဲ့ပြီးမြမတပ်မတော်ရဲ့တံပြန်တိုက်ခိုက်နှိမ်နှင်းမှုတွေကြောင့်ဒုက္ခသည်ပေါင်း6သိန်းခွဲကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂကထုတ်ပြန်ခဲ့ပြီးဒီဒုက္ခသည်ပြန်ပို့ရေးအစီအစဉ်တွေမြန်မာဘက်ကသဘောတူခဲ့တာပါဒါပေမဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကလက်ရှိရခိုင်ပြည်နယ်အခြေအနေတွေကဒုက္ခသည်တွေပြန်လာနိုင်ရေးနဲ့ပြန်လည်နေရာချထားရေးအတွက်လုံခြုံရေးအရာရောရရှိရည်တည်ရေးအတွက်ပါအပြည့်အဝအသင့်မဖြစ်သေးဘူးလို့ညင်ညာချက်ထုတ်ထားပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေအကြားဒုက္ခသည်ပြန်ပို့ရေးကိုဒီတစ်ပတ်ထဲစဖို့အရင်ပြင်ဆင်ထားခဲ့ပေမဲ့အခုလောလောဆယ်မှာတော့ရဆိုင်ထားတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကထုတ်ပြောထားပါတယ်။ရိန်ဂျာဒုက္ခသည်ခေါင်းဆောင်တွေကလည်းသူတို့ပြန်ဖို့မဆုံးဖြတ်ခင်မှာထိခိုက်နစ်နာခဲ့ရသူတွေကိုရော့ကျေးပြန်ပေးရေးမတရားနှိပ်စက်မှုတွေပေါ်ဥပဒေအရဖြစ်ရှင်းပေးရင်းနဲ့နိုင်ငံသားအသိမဲ့ဖြစ်၍လမ်းစာဖော်ပြရေးတွေကိုမဖြစ်မနေကြိုကြိပေးထားဖို့တောင်းဆိုထားပါတယ်။တကယ်တော့ဒေါအောင်ဆန်းစုကြည်ရဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီဦးဆောင်တဲ့မြမရတအစိုးရအနေနဲ့ဖွဲ့စည်းအုပ်ချုပ်ပုံအကန့်အသတ်တွေကြောင့်တက်မတော်ရဲ့နှိမ်နှင်းမှုကနေဖြစ်လာတာတွေကိုတက်မတော်ဆန္ဒမပါပဲအရေးယူဆောင်ရနိုင်တဲ့အနေအထားမရှိပါဘူး။ဒါပေမဲ့မနစ်အောက်တိုဘာကဖွဲ့စည်းခဲ့တဲ့ဒီ UEHRD ပြည်တော်စုစီမံကိန်းကနေတဆင့်တော့ဒီရခိုင်ပြည်နယ်ကဒုက္ခသည်တွေအရေးဖြည့်ရှင်းဆောင်ရွက်ပေးဖို့မြန်မာလူမှုအသိုင်းအဝိုင်းကိုမျိုးချစ်စိတ်နဲ့စည်းရုံးပြီးအတက်နိုင်ဆုံးဖြည့်ဆည်းပေးဖို့ကြိုးစားနေပါတယ်။ဒီလုပ်ငန်းစဉ်မှာအဓိကကြတာကတော့မြန်မာစီးပွားရေးလုပ်ငန်းရှင်ကြီးတွေရဲ့ထောက်ခံကူညီပေးမှုပါ။မြန်မာအစိုးရနဲ့နီးနီးဆက်ဆက်လုပ်ကိုင်ခဲ့ရကချမ်းသာကြွယ်ဝလာခဲ့ပြီးလက်ရှိမြမစီးပွားရေးမှာလည်းအဓိကဆက်လက်လွှမ်းမိုးထားနိုင်တဲ့ထိပ်ပိုင်းစီးပွားရေးလုပ်ငန်းရှင်တရာစင်ကန်ကဒေါ်ဆန်းစုကြည်ရဲ့တောင်းဆိုမှုကိုချက်ချင်းလက်ခံလိုက်ကြပါတယ်။နေပြည်တော်မှာအောက်တိုဘာလကလုပ်ခဲ့တဲ့ UEHRD အခမ်းအနားမှာကမ္ဘောဇာပန်ပိုင်ရှင်ဦးအောင်ကိုဝင်း Max မြန်မာကုမ္ပဏီပိုင်ရှင်ဦးစောစောအေရှားဝါကုမ္ပဏီပိုင်ရှင် Steven Law Eden ဦးချစ်ခိုင်နဲ့ဈေးကမ္ဘာဥက္ကဋ္ဌရွှေတို့ပါဝင်တဲ့နာမည်ကြီးလုပ်ငန်းရှင်တွေကအလှူငွေအမေရိကန်ဒေါ်လာ 73.5 သန်းခန့်လှူဒန်းခဲ့ကြပါတယ်။ကမ္ဘောဇာဘဏ်ကအကြီးတန်းစီမံခန့်ခွဲရေးညွှန်ကြားရေးမှူးဦးညိုမြင့်ကသူတို့ကမ္ဘောဇာဘဏ်အုပ်စုအနေနဲ့နေဆက်ချန်စီကိုကာဖို့အတွက်အမေရိကန်ဒေါ်လာ 2.2 သန်းလှူဒန်းခဲ့တယ်လို့ထုတ်ပြောလိုက်ပါတယ
်။ When this issue
came up ခံပြဿနာပေါ်လာရင်မှာပုဂ္ဂလိကကနေဝိုင်းလူရဖို့ဆွေးနွေးတောင်းဆိုပါတယ်။ဒီလိုချလိုက်တဲ့အချိန်မှာကျွန်တော်တို့ဘက်ကဘာလို့ရမလဲဆိုတော့သူတို့ကပြောပါတယ်သူတို့အနေနဲ့နေဆက်ချန်စီကိုကောက်ဖို့လိုပါတယ်တဲ့ဒီတော့ချန်စီကိုခတ်ဖို့ဝိုင်းကူပေးသင့်မသင့်စဉ်းစားရပါတယ်ဒီလိုချန်စီကိုရှိလို့ဘာအကျိုးရှိမလဲဆိုတာမျိုးပါဆိုတော့ကျွန်တော်တို့နားလည်တာကတော့ဒီလိုချန်စီကိုသာရှိလာမယ်ဆိုရင်တရားမဝင်နေဆက်ကျော်ဝင်တာမျိုးတွေမရှိနိုင်တော့ပါဘူ
းဒါအပြင်အီဒန်ဦးချစ်ခိုင်ဦးစုကလည်းဒုက္ခသည်တွေပြန်လာမဲ့အဓိကစခန်းတစ်ခုဖြစ်တဲ့ငခုရဒေတာဆောက်လွေလုပ်ငန်းတွေမှာကူပေးနေတယ်လို့ VOA ကိုပြောခဲ့ပြီးအေရှာဝါအုပ်စုကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာမိုင်90နီဘာရှည်လျားတဲ့ကားလမ်းဖောက်ပေးနေပါတယ်လို့မြန်မာအစိုးရမီဒီယာကထုတ်ပြောခဲ့ပါတယ်။တကယ်တော့အခုစီးပွားရေးလုပ်ငန်းရှင်ကြီးအများစုဟာစစ်အစိုးရလက်ထက်မှာအထိုက်ခံဖြစ်ခဲ့တဲ့ဒေါန်ဆန်းစုကြည်ပါတီဘက်ကခရိုနီကောလက်ဝေခံစီးပွားရေးသမားတွေလို့သတ်မှတ်ခဲ့ရကနေအခုလိုပူပေါင်းဆောင်ရွက်လာတာကထူးခြားနေပါတယ်။ဒါပေမဲ့ ANU ဩစတြေးလျမျိုးသားတက္ကသိုလ်ကမြန်မာနိုင်ငံဆိုင်ရာသုတေသီဂျယ်ရယ်မက်ကာသီကတော့အခုဖြစ်တာက NLD မူလလမ်းကြောင်းအတိုင်းပါပဲလို့အခုလိုဆိုပါတယ
် basically the basis on which the NLD has
NLD နေနဲ့ရင်းနှုံးကလေးကယူဝါဒတွေပေါ်မှာအဓိကအခြေခံစံထားပြီးတော့ရည်တည်ဆောင်ရွက်လာခဲ့တာပါအခုအစိုးရဖြစ်လာပြီးနောက်ပိုင်းမှာလဲခုလိုကိုကျင်းတရားယူဝါဒတွေပေါ်ဆက်အခြေခံပြီးနိုင်ငံရေးအတွက်လူမှုရေးအတွက်ကြိုးရှိနိုင်မဲ့အလူပေးမှုတွေကိုဆက်လက်တောင်းခံလာခဲ့ပါတယ
်ဒါအပြင် UMFCCI မြန်မာနိုင်ငံကုန်သွယ်ကြီးများနဲ့စက်မှုလက်မှုလုပ်ငန်းရှင်ကြီးများအသင်းချုပ်ရဲ့စံစဘာလုပ်ငန်းရှင်များအသင်းအထွေထွေအတွင်းမှဦးရဲမင်းအောင်ကလည်းရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာဝိုင်းဝေဖန်ခံရတဲ့အချက်အသေးဖြစ်နေချိန်မှာပြည်တွင်းလုပ်ငန်းရှင်တွေကဝိုင်းကူပေးတင်တယ်လို့ဆိုပါတယ
် So this is the time that Myanmar private
အခုချိန်ကာလကမြန်မာပုဂ္ဂလိကကဏ္ဍအနေနဲ့တညီတညွတ်ထဲရှိကြပြီးဒီညှဉ်းညွတ်မှုကိုပြမယ်အချိန်မှာလက်ရှိဆိုရရဲ့ဥဆောင်မှုအောက်မှာပေါ့နော်အထူးသဖြင့်နိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်ရဲ့ဥဆောင်မှုပေါ့
ဒါအပြင်ဦးရဲမင်းအောင်ကအခုရခိုင်ပဋိပက္ခဖြစ်ရခြင်းက စီးပွားရေးကြက်တင်မှုကြောင့်အဓိကဖြစ်ရတာမို့ဆန်ဆိုင်ပြမှုပြန်အားကောင်းလာအောင်လုပ်ပြီးဆန်ကုန်သွယ်တင်ပို့မှုတွေနဲ့ရင်းနှီးမြှုပ်နှံမှုတွေကိုမြှင့်တင်ပေးဖို့လိုအပ်နေတယ်လို့ဆိုလိုက်ပါတယ်ခင်ဗျာ။